မန်လေးရတနာဘုံခစ်လက်ရာရှီဟောင်ရွှေချောင်းကြီးကိုအမေရိကန်နဲ့မြန်မာပူးပေါင်းပြီးတော့ပြုပြင်ထိမ့်သိမ့်ဖို့ပြင်ဆင်နေပြီးတော့ဒီပြုပြင်ဆောင်ရွက်တာကိုအမေရိကန်ဒေါ်လာ5သိန်းမြန်မာကျပ်ငွေ3,500လောက်သုံးစွဲမှဖြစ်ကြောင်းနှစ်နှစ်အတွင်းအပြီးလှုပ်ဆောင်မှဖြစ်တဲ့ကြောင်းယဉ်ကျေးမှုဌာနဒုတိယဝန်ကြီးနဲ့ဒီအမေရိကန်သံအမတ်ကြီးတို့ကဒီကနေ့ရှင်းလင်းပြောဆိုခဲ့ပါတယ်။ကုန်ကျစရိတ်ငွေကိုအမေရိကန်တန်ယုံကကြခံမယ်လို့ပြောဆိုတဲ့ကြောင်းရှင်းလင်းပွဲတက်ရောက်ခဲ့တဲ့စာနေစင်းသမားတို့ကပြောပါလေဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါလေ
ဟုတ်ကဲ့မန္တလေးမြို့အောင်မြေတာဆန်မြို့နယ်ကရွှေချောင်းကြီးလိုလူသိများတဲ့ရွှေနှံတော်ကျောင်းကိုပြုပြင်ထိန်းသိမ်းဖို့အတွက်မြန်မာနိုင်ငံယဉ်ကျေးမှုဝန်ကြီးဌာနဒုဝန်ကြီးဦးတန်းဆွေမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးဒက်ရစ်မစ်ချယ်ယဉ်ကျေးမှုဗိမာန်ညွှန်ကြားရေးမှူးချုပ်နဲ့မြန်မာမှုအမှုပညာရှင်တွေတိုင်းဒေသကြီးအစိုးရအဖွဲ့ကတာဝန်ရှိသူတွေဟာမန္တလေးမြို့ကအမျိုးသားကားဆက်ရုံမှာမနက်9နာရီအချိန်ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲအပြီးမှာယဉ်ကျေးမှုဝန်ကြီးဌာနဒုဝန်ကြီးနဲ့အမေရိကန်တန်အမတ်တို့ဟာရွှေချောင်းကြီးကိုတွားရောက်ကြည့်ရှုခဲ့ကြပါတယ်။ရွှေချောင်းကြီးကိုရောက်စင်မှာပဲသတင်းတောက်တွေကိုပြုပြင်ထိန်းသိမ်းဆောင်ရွက်မဲ့လုပ်ငန်းအခြေအနေတွေကိုရှင်းလင်းခဲ့တယ်လို့ဒီရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ Modern သတင်းဂျာနယ်ကကိုစန်းယူကအခုလိုပြောပါတယ်
။အဓိကကတော့သူတို့နှစ်နှစ်တွင်သူတို့ဒေါ်လာ5သိန်းကုန်ကျခံပြီးတော့ပြုပြင်ထိန်းသိမ်းမယ်လို့သူပြောတယ်ဗျ။နှစ်နှစ်တွင်မှာပဲ95တိပေါ့။ဟိုဘာလို့တန်ယုံကဖန်းရှိတယ်အဲ့ဆန်းအစိုးရရဲ့ဖန်းပုံကတန်ယုံဖန်းရှိတယ်ပြောတယ်အဲ့ဆန်းနဲ့ပြင်တယ်လို့ပြောတယ်ဗျဆိုနည်းပညာဒီလိုမဲ့သဘောရှိပါတယ်ကြည့်ရတာပြီးလို့ရှိရင်ဒီကလည်းဒီဟိုမြန်မာပညာရှင်တွေကဒီဘက်ကမန်လေးတမောက်ဦးတွေဦးမောင်တို့ပြီးတော့ဟိုဟာမြန်မာမှုပညာရှင်ဦးရင်းညင်းတို့လည်းပါမယ်ဗျမြန်မာပညာရှင်တွေရောဒီအမေရိကန်ပညာရှင်တွေရောပေါင်းပြီးတော့တုံးမဲ့သဘောပါဒီလိုပြောတဲ့ပုံနဲ့
မြန်မာမှုဘိသုကပညာရှင်တပ်ပဝရီဦးဝင်းမောင်ကမန္တလေးမြို့မှာယတနာဘုံခစ်လက်ရတစ်သားအဆောက်အဦဖြစ်ရွှေနန်းတော်ကျောင်းရယ်တင်ကစားကျောင်းရယ်ရွှေအင်ပင်ကျောင်းရယ်သုံးကျောင်းကျန်ရှိပြီးရွှေနန်းတော်ကျောင်းဟာပြုပြင်သေးတဲ့ကျောင်းဖြစ်တယ်လို့ပြောပါတယ်
။ဒီရွှေနန်းတော်ကျောင်းကယတနာဘုံခစ်လက်ကျန်ဟောဘောဘိသုကတစ်သားအဆောက်အဦထဲမှာသူစံတစ်ခုဖြစ်ပါတယ်ခင်ဗျာ။နောက်ရွှေနန်းတော်ကျောင်းကတော့ဆက်ချလဲကောင်းတယ်အမွန်မှန်လဲဇုတ်တဝဲကြံပါတယ်ကျွန်းတော်ကျောင်းကရတနာဘုခေရဲ့ဒီအဆောက်အဦဆိုင်ရာရောအမွန်မှန်မှန်ဆိုင်ရာရောအားလုံးလောက်နေနေအကောင်းကြီးတဲ့ကျောင်းဖြစ်တဲ့အတွက်ဒါပြည့်ပြည့်နေတဲ့ကျောင်းတစ်ကျောင်းပါခင
်ဗျရွှေကျောင်းကြီးကိုပြုပြင်မယ်ဆိုရင်ထိခိုက်နိုင်တဲ့အချက်တွေကိုတော့တန်ပဝရီဦးဝင်းမောင်ကအခုလိုပြောပါတယ
်တောက်ဆုံးပြည့်စည်သွားတဲ့အမွန်မှန်တွေကိုပဲဦးစားပေးပြီးတော့တတ်လို့ကြည့်တယ်အတွက်အမားကနေမခံနိုင်ရင်နေ့50ခါမဲ့အနည်းတရာခံမဲ့ဒီကျွန်းတော်ကျောင်းကြီးကိုအနည်း50မတိုင်ခင်အနည်းတရာမတိုင်ခင်အဲလမ်းပစ္စည်းသွားနိုင်လားဆိုတဲ့အဲ့ဒီချက်လက်ကလေးကိုကျွန်တော်စဉ်းစားနေပါတယ်အဲ့ဒီဟာတွေကိုဒီဆိုရှယ်မီမာတွေကိုပို့ပြီးတော့ reasoning ပေါ့နော်ဟိုဟိုခိုင်မာမှုချက်အောင်လုပ်ပြီးတော့မှတတ်မယ်ဆိုရင်တော့ဒါအမှန်ကောင်းမွန်တဲ့ဟိုစမှန်ချက်တစ်ခုဖြစ်တယ်ဆိုပြီးတော့ကျွန်တော်ဝင်းမြောက်ဝင်းလာသူတို့ကမှဖြစ်ပါတယ်ခင်ဗျာဒါကျွန်တော်အမြင်ပါခင်ဗျာ
ရွှေချောင်းကြီးကိုပြုပြင်ရမှာအမေရိကန်ပညာရှင်တွေနဲ့အတူမြန်မာပညာရှင်တွေပါပါဝင်မှာဖြစ်တဲ့အတွက်ရှေးမှုမပြတ်ပြန်လည်ထိန်းသိမ်းနိုင်မှာဖြစ်တယ်လို့လည်းယဉ်ကျေးမှုဒုဝန်ကြီးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရွှေချောင်းကြီးလို့ခေါ်တဲ့ရွှေနန်းတော်ကျောင်းဟာမန္တလေးမြို့ကိုတည်ထောင်ခဲ့တဲ့မင်းတုံးမင်းကြီးနေထိုင်ခဲ့တဲ့ဆန်အိမ်ဖြစ်တယ်လို့အဲ့ဒီဆန်အိမ်မှာပဲနှက်ရွာဆန်ခဲ့တာဖြစ်ပါတယ်။မင်းတုံးမင်းနှက်ရွာဆန်ပြီးတဲ့နောက်တီဘွန်မင်းကအဲ့ဒီဆန်အိမ်ကိုလက်ရှိနေရာကိုပြောင်းရွှေ့ပြီးဘုန်းကြီးကျောင်းအဖြစ်ဆောက်လုပ်လှူဒန်းခဲ့တာဖြစ်ပါတယ်။